ဒီနေ့မနေ့ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့မြို့တော်နမ်ဆန္နာမှာမြမအစိုးရတပ်တွေနဲ့ပလောင်ပြည်လွတ်မြောက်ရေးတပ်ဦးတို့နှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီဇင်ဘာလာတဲ့ငញ្ញញရေးဆွေးနွေးဖို့စီစဉ်နေတဲ့အချိန်မှာပဲမြမစစ်တပ်ဘက်ကနေပြီးတော့စင်အားအလုံးရင်းနဲ့ထိုးစစ်ဆင်လာတဲ့အတွက်ဒီလအတော်အတွင်းမှာဟိုနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေပြင်းထန်လာနေတာဖြစ်ပါတယ်။စစ်ရေးတင်းမာနေတဲ့ရှမ်းပြည်နယ်တွင်ကနောက်ဆုံးအခြေအနေတွေကိုဆက်သွယ်စုံစမ်းထားတဲ့မဆုမုံကပြောပြပေးပါမယ်ရှင်
။တောက်ကြနေမနဲ့9နာရီလောက်မှာရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့နမ်ဆန်မြို့အနီးဇယန်းကြီးနဲ့နမ်ခေရွာနာမှာပလောင်လွတ်မြောက်ရေးတပ်ဦးတအောင်တပ်မတော်တရင်101နဲ့အစိုးရတပ်ခမရ902ကြားရင်ဆိုင်တိုက်ပွဲဖြစ်ပွားတာဖြစ်ပါတယ်။တိုက်ပွဲမှာမြန်မာစစ်တပ်ဘက်က4ဦးကြဆုံးပြီး10ဦးလောက်ထိခိုက်ဒဏ်ရာရသွားတယ်လို့တောင်းတက်မတော်ရဲ့ပြန်ကြားရေးတာဝန်ခံမိုင်အိုက်ကျော်က VOE မြန်မာပိုင်းကိုပြောပါတယ်
။တိုက်ပွဲကျင်းနေရတော့မနေ့9နာရီစမှာကျွန်တော်လှူရှာတပ်ပေါ့နော်လှူရှာတပ်တရတည်းရှိတယ်။ဆူရတပ်ဘက်ကတော့900နေပေါ့လှူရှာနေမြေဖြစ်ရဲပါစရီဘက်နေနမ်ဆန်ဘက်အဝေးပေါ့တတ်တယ်ထိတွေ့တွေ့တော့ကျွန်တော်ဘက်ကတော့ကြဆုံးထိခိုက်ဒဏ်ရာမရှိပါဘူး။900နေတပ်ဘက်ကတော့4ဦးလောက်ကြဆုံးမှာ10ဦးလောက်ဒဏ်ရာရတယ်လို့ဖြတ်တည်ရတယ်ခင်ဗျာ။
ပလောင်လွတ်မြောက်ရေးအဖွဲ့နဲ့အစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီကြားဒီဇင်ဘာလအတွင်းမှာကိုတွေ့ဆုံဖို့စီစဉ်နေကြချိန်မှာပဲဒီလိုမျိုးတိုက်ပွဲတွေပြန်ဖြစ်နေတဲ့အတွက်အစိုးရအနေနဲ့ပလောင်အဖွဲ့ကြားမူဆယ်မှာတွေ့ဆုံစဉ်တုန်းကမူလအဆိုပြုထားတဲ့မူတွေကိုအလေးထားသင့်တယ်လို့ပလောင်ပြည်လွတ်မြောက်ရေးတပ်ဦးကပြောဆိုလိုက်ပါတယ
်ငြိမ်းချမ်းရေးဆွေးနွေးပွဲကတော့ကျွန်တော်ဘက်ကတော့ကျွန်တော်အကျိုးဆုံးပါတယ်မူလကမူဆယ်မှာတစ်ချိန်တွေ့ရပါတော့နော်အကျိုးအောက်ကပ်လာပါမူဆယ်ဆွေးနွေးပွဲပြီးတဲ့နောက်ပိုင်းကတော့တိုးရတက်ကသူစီရင်တအားများလာတယ်တအားများလာတဲ့အချိန်ကျတော့တဲပွဲကိုကြာခဏရင်ဆိုင်မှုတွေဖြစ်တော့အဲ့လိုပဲနိုဝင်ဘာပေါ့နော်နိုဝင်ဘာထက်မှကျွန်တော်ဒီမှာ peace center နဲ့ဘလူတဝေါ်တွေ့ဖို့တော့ကျွန်တော်ချိန်တာတွေရကျွန်တော်ကနိုဝင်ဘာတော့အလုပ်များတော့ဒီဒီဒီမှာလာစားပြမပတ်လောက်တော့တွေ့ဖို့ကျွန်တော်ကကြပ်ပြန်တာလေတော့ဒီပါတော့တော့ခုတည်းတော့ဘာမှအကြောင်းပြန်ကြောင်းမရှိတော့ဘူ
းဒီအပိုင်းအတွင်းအစိုးရတပ်တွေက KIA နဲ့ပလောင်တပ်ဖွဲ့တွေပူးတွဲစခန်းချထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာမြန်မာတပ်တွေဘက်ကစစ်အင်အားတွေအလုံးရင်းနဲ့တိုးချလာလို့ဒီလိုရင်ဆိုင်တိုက်ခိုက်မှုတွေဖြစ်ပေါ်နေတာဖြစ်တယ်လို့တိုင်းရင်းသားလက်နက်ကိုင်တပ်တွေဘက်ကပြောပါတယ
်ညီချင်းကြီးကန်းလန်းတာတိစုပ်ဖို့လည်းလို့တာအပိုင်းပေါ့နော်တပည့်ကတော့စီမင်းလိုပေါ့တပည့်ကလည်းကျွန်တော်အစိုးရတပ်တွေကကျွန်တော်ပလောင်နေတာပါပေါ့တော့အမသူစစ်စင်မှုတွေကတက်တွေတအားများပေါ့နော်အခုဆိုရင်ကျွန်တော်နောက်ဆောင်ဘက်မှာတရင်က၄ရင်း၅ရင်းလောက်ရှိတယ်ကျွန်တော်ခုခံနောက်ခံဘက်မှာလည်း၄ရင်း၅ရင်းလောက်တက်လာတာပေါ့နော
်တနင်္ဂနွေလုံးအတိုင်းတာနဲ့ပြစ်ခတ်ရစေးရေးတိုင်းဟင်းသားလက်နက်ကိုင်ဖွဲ့တွေနဲ့အစိုးရကြိုးပမ်းနေချိန်တအောင်းဒေသတွေမှာအခုရက်ပိုင်းအတွင်းဇက်တိုက်ဆိုးသလိုမြမအစိုးရတက်နဲ့ပလောင်လွတ်မြောက်ရေးတအောင်းတက်မတော်ကြားတိုက်ပွဲတွေဖြစ်ပွားနေစေဖြစ်တာပါအမျိုးသမီးနဲ့ကလေးငယ်ထပ်ဝက်ကြောပါဝင်တဲ့တအောင်းစစ်ပြေးဒုက္ခတဲ့ထောင်ချီရှိနေပြီးတော့လက်နက်ကင်ပြိပခါတွေကြောင့်အပြစ်မဲ့ပြည်သူတွေအသက်ဆုံးရှုံးနေရလို့တအောင်းဒေသခံပြည်သူတွေအတွက်အသက်အန္တရာယ်လုံခြုံရေးကိုစိုးရိမ်ထိတ်လန့်နေရတယ်လို့တအောင်းအမျိုးသမီးအဖွဲ့ရဲ့အထွေထွေအတွင်းရေးမှူးဒီဒီပုတ်ကျင်းက VOE မြန်မာပိုင်းကိုပြောပါတယ
်ဖြစ်နေတာကဒီနမ်ဆန်မြို့နယ်အရန်ကိုနီးနေပါတယ်တစ်ခါမှမဖြစ်ဘူးတဲ့နေရာပေါ့နော်အရင်ကတည်းကတော့ဖြစ်ခဲ့တယ်ပြုပေမဲ့လည်းသူကမြို့နယ်ဝေးတဲ့နေရာတွေမှာဖြစ်လို့ရှိတာပေါ့နော်အခုကျတော့မြို့နယ်တော့အရန်ကိုနီးနေတဲ့အတွက်ကြောင့်မလို့ဒီအရင်မြို့ပတ်လည်းမရှိနေတဲ့တေးရွာတွေရောပြုလို့ရှိရင်မျိုးမှရှိနေတဲ့လူကြီးပိုင်းတွေရောအကုန်လုံးကတော့စိုးရိမ်နေကြတာပေါ့နော
်ဒီဇင်ဘာလအတွင်းတိုင်းရင်းသားဒေသတချို့မှာတိုက်ပွဲတွေပြန်ပြင်းထန်လာနေချိန်မှာပဲအစိုးရနဲ့လက်နက်ကိုင်တပ်တွေကြားတိုင်းပြည်လုံးအတိုင်းအတာနဲ့အပြစ်ခတ်ရစဲရင်းနဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်ရေးဆွေးနွေးကြမယ်ဒီဇင်ဘာ KNU ဌာနချုပ်မှကျင်းပမယ့်တိုင်းရင်းသားညီလာခံကိုလည်းဇန်နဝါရီလလယ်ပိုင်းကိုရွှေ့ဆိုင်းလိုက်ပါတယ်ပထမအကြိမ်တိုင်းရင်းသားလက်နက်ကိုင်စုံညီညီလာခံကိုတော့ KIO ဌာနချုပ်ရှိရာကချင်ပြည်နယ်လိုင်စာမြို့မှာပြီးခဲ့တဲ့နိုဝင်ဘာလဇန်နဝါရီကကျင်းပခဲ့တာဖြစ်ပါတယ်ရှင်